မြန်မာနိုင်ငံပါဝင်၈၀၀နိုင်ငံများသင်အာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံနဲ့ရှေ့သတင်းပတ်တဲ့ထိုင်းနိုင်ငံမှာကျင်းပတဲ့အခါအမေရိကန်ကအစိမ့်နိုင်ကိုယ်စားလှယ်ဖွဲ့ကသာဆီလုပ်ဖို့စီစဉ်ထားပါတယ်။ထိပ်သီးဆွေးနွေးပွဲတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်မကြာသေးရင်ငါမှခန့်လိုက်တဲ့အမျိုးသားလူညွန့်ရေးအကြံပေးရရှိရောဘတ်စီအိုဘရိုင်နဲ့ကုသရေးဝန်ကြီးဝေဘာရော့စ်တို့ကိုဆီလုပ်မှာဖြစ်ကြောင်းမနေ့ကပဲအင်ဂျီတော်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အာဆီယံနိုင်ငံရဲ့နှစ်ပတ်လည်ထိပ်သီးညီလာခံနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေကိုတော့အသင်းဝင်နိုင်ငံတွေအပြင်အမေရိကန်၊တရုတ်၊ရုရှား၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကအစိမ့်မြင့်ခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပြီးတည်ထောင်တွဲဆုံမဲ့အစီအစဉ်တွေလည်းပါဝင်မှာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်ကတော့သမ္မတထရန့်ကိုစားအမျိုးသားလူညွန့်ရေးချန်ပီယံရရှိအိုဘရိုင်တက်ရောက်မှာဖြစ်ပြီးကွန်ဒွေးကိုစလေဖွဲ့ကိုဦးဆောင်မဲ့ကုသရေးဝန်ကြီးရော့စ်ကတော့နိုဝင်ဘာ3ရက်နေ့ကနေ6ရက်နေ့ထိထိုင်းနိုင်ငံမှာရှိနေမှာဖြစ်ပြီးတင်းလာနေမှာကျင်းပမဲ့ Indo Pacific CYA Forum ကိုတက်ရောက်မှာပါပြီးခဲ့တဲ့နှစ်ထိပ်သီးညီလာခံတွေကိုတော့အမေရိကန်ကဒုသမ္မတ Mattis တက်ရောက်ခဲ့တယ်လို့2019ခုနှစ်တုန်းကထိပ်သီးညီလာခံကိုတော့သမ္မတ Trump ကိုယ်တိုင်တက်ရောက်ခဲ့ဦးပါတယ်ဒီနေ့ထိပ်သီးစီးပွဲတွေကိုတော့တရုတ်နိုင်ငံကဝန်ကြီးချုပ်လီကချင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့လည်းတက်ရောက်ကြမှာပါမြန်မာနိုင်ငံကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်တက်ရောက်မှာဖြစ်ပါတယ်ထိပ်သီးညီလာခံအနေနဲ့ဆက်ဆက်စီဝေးတဲ့အတွင်းမြန်မာနိုင်ငံရခိုင်ပြည်နယ်အခြေတဲ့တောင်တရုတ်ပင်လယ်ကနယ်မြေပိုင်ဆိုင်မှုအတွေ့အငင်းပွားမှုပြဿနာနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးစတဲ့ဒေသရင်းပြဿနာတွေနဲ့စီဝေးရင်းနှီးမြှုပ်နှံမှုတွေမှာပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးပြကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်